နှစ်ရှိကြဖြစ်နေတဲ့ရီမန်ပြည်တွင်းစစ်နဲ့ဆက်နွယ်ပြီးတော့ဖမ်းခံထားရတဲ့အကျဉ်းသား100ကျော်ကိုပြီးခဲ့တဲ့တောက်ကြာနေ့ကစပြီးတော့3ရက်ကြာအပြန်အလှန်လဲလှယ်မှုတွေပြီးစီးခဲ့ပြီလို့ ICRC ပြည်သူ့ဆိုင်ရာချက်ချင်းရဲ့အတင်းကပြောပါရယ်ရီမန်ပြည်ပကဆုံးတက်ရေးစစ်ဆက်နှိမ့်နိုင်နိုင်ဖို့တန်တမာရေးကြိုးပမ်းနေကြခြင်းပါပဲကုလသမဂ္ဂဂျာဝင်ဆောင်ရွက်တဲ့သဘောတူညီချက်ကိုခုလိုရလာတာပါ2020အောက်တိုဘာလအတွင်းတုန်းကဆော်ဒီဥဆောင်တဲ့ညွန်မောင်းဖွဲ့တွေနဲ့အီရက်ကအီရန်ကနောက်ခံပေးထားတဲ့ဟူသီသဘုံတို့ကြားသဘောတူညီချက်အနေနဲ့အချင်းသားတစ်ထောင်ကျော်ကိုပြန်လွှတ်ပေးခဲ့မှုပါတယ်။အဲ့ဒီချိန်ကလေးကဆိုရင်တော့အခု3ရက်ကြာဆောင်းနေတဲ့အချင်းသားလက်လက်ရေးအစီအစဉ်ဟာအခုဒီချိန်ထပ်ပြီးတော့ဖြစ်လာတာပါ။ပြိပိခဖြစ်ပြီးကလေးကဆိုရင်တော့လူထောင်ခန်းလောက်ဖမ်းဆီးထိန်းသိမ်းခံရတယ်လို့ယူဆပြီးတော့ပျောက်ဆုံးနေကြသူတွေလည်းရှိပါတယ်။အခုလိုမျိုးလူသားချင်းစာနာမှုအကြက်တဲကြုံနေရတဲ့ချိန်မှာဒီလိုမျိုးအချင်းသားချို့ပြန်လွှတ်လာတာဟာမျှော်လင့်ချက်တစ်စုံတစ်ရာဖြစ်လာစေတယ်ဆိုပြီးတော့ ICRC ဝန်ထမ်းဖာတီမာဆတ်တူးကပြောပါတယ်။အစိုးရထိန်းချုပ်ရာယီမန်နိုင်ငံတွင်းနဲ့ဆော်ဒီအာရဗီယာနိုင်ငံတွင်းကအချင်းသားတွေကိုလေရင်နဲ့ယီမန်မြို့တော်ဆန္ဒကိုပို့ဆောင်ပေးမယ်လို့ဆော်ဒီအစိုးရလူခွင့်ရေးတူဝင်ကြီးကပြောထားပါတယ်။နိုင်ငံတကာအတိမတ်ပြုလက်ခံထားတဲ့ဒီဆော်ဒီအစိုးရဟာနိုင်ငံရဲ့တောင်ပိုင်းကိုဆုတ်ပြီးတဲ့နောက်ပိုင်းဆော်ဒီအာရဗီယာနိုင်ငံထဲမှာရှောင်တင်းနေကြရပါတယ်။အဲဒီနောက်တော့ယီမန်စစ်ဟာဒေသတွင်းမှာဆော်ဒီနဲ့အီရန်တို့ရဲ့ဂျာခန့်စစ်အသွင်ဆောင်ခဲ့ပါတယ်။အမေရိကန်ပြည်သူ့ဘက်ကဆော်ဒီကိုထောက်လိုင်းအထောက်ပံ့တွေမူလကပေးပါတယ်။ဒါပေမဲ့လည်းဆော်ဒီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတိုက်စုံးမှုတွေရှိလာခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကအဲ့ဒီအခုကြီးထောက်ပံ့မှုတွေကိုပြန်ရုပ်ခဲ့ပါတယ်ခင်ဗျာ။